Syria နိုင်ငံမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေရဲ့တံခိုးခန်းစားနေရသူတွေအတွက်နိုင်ငံတကာအလူရှင်တွေကနေဒေါ်လာ 1.4 ဘီလီယံကူညီဖို့ကတိပြုခဲ့တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောပါတယ်။ Syria ဒုက္ခသည်တွေအတွက်ဒေါ်လာ 6.5 ဘီလီယံရန်ပုံငွေရှာဖို့ကုလသမဂ္ဂရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်ကွေးနိုင်ငံမှာဗိုလ်ထုနေကကျင်းပတဲ့ပထမအကြိမ်အလူရှင်များတွေ့ဆုံပွဲကို Mr. Ban Ki-moon ကကရမကထာပြုလုပ်ပြီးတော့အဲ့ဒီလိုကြေညာလိုက်တာဖြစ်ပါတယ်။ဒါဟာပြည်ပခါတစ်ခုတည်းအတွက်အများဆုံးအလူငွေကောက်ခံခြင်းလည်းဖြစ်ပါတယ်။ Syria နိုင်ငံမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကတိုင်းပြည်ကိုဆယ်စုနှစ်နဲ့ချီအနောက်ကိုပြန်ပို့လိုက်တယ်လို့ Mr. Ban Ki-moon ကပြောပါတယ်။ဒီထက်မှာကွေးနိုင်ငံကဒေါ်လာ3,500ကူညီခဲ့တယ်လို့အမေရိကန်ပြည်ထောင်စုကလည်းဒေါ်လာ380ကူညီမဲ့ကြောင်းနိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒီချိန်ထဲမှာပဲဆီးရီးယားနိုင်ငံတွင်ဥရောပတိုက်သားစစ်သွေးကြွ1,200လောက်ဝင်ရောက်လှုပ်ရှားနေတဲ့ကိစ္စအတွေ့ဆီးရီးယားသမ္မတဘာရှားအယ်အာဆတ်နဲ့ဥရောပသမ္မတအရာရှိတွေတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းဆီးရီးယားအရာရှိတွေကဗိုလ်ထုနဲ့မှပြောပါတယ်။အနောက်နိုင်ငံတချို့ကထောက်လှမ်းရေးအဖွဲ့ဆီးရီးယားအစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဆီးရီးယားဒုတိယနိုင်ငံရေးဝန်ကြီးဖိုက်ဆယ်မက်ဒက်ကဗြိတိသျှသတင်းဌာနကိုပြောခဲ့ပါတယ်။